Russia ကယူကရိန်းကိုကျူးကျော်စစ်သုံးနှစ်မြောက်နေ့တနင်္လာနေ့ကစစ်ပွဲနဲ့ပတ်သက်လို့ကုလသမဂ္ဂထွေထွေညီလာခံကဆုံးဖြတ်ချက်ချရမှာဥရောပကပြင်ဆင်လိုက်တဲ့အမေရိကန်ဆိုပြုချက်ကိုအမေရိကန်ကမဲမပေးဘဲနေခဲ့ပြီးဆုံးဖြတ်ချက်ချမှတ်လိုက်ပါတယ်။တောက်ကြနေ့နေ့လည်းအထိယူကရိန်းကမူကြမ်းရေးဆွဲထားတဲ့ဆုံးဖြတ်ချက်ပဲရှိခဲ့တာပါ။ဒါပေမဲ့နေကြာရေးသို့သွားရလမ်းလို့အတိတ်ပဲရခေါင်းစဉ်နဲ့အမေရိကန်ကမူကြမ်းတရားအပြိုင်တင်လာခဲ့တာကိုဥရောပနိုင်ငံတွေကစာသားသုံးနေရာမှာပြင်ဆင်ခဲ့ကြတာဖြစ်ပါတယ်။အမေရိကန်မူကြမ်းမှာမပါဝင်ခဲ့တဲ့စာသားတွေဖြစ်ကြတဲ့ယူကရိန်းကိုအပြေးအဝရုရှားရဲ့ကျူးကျော်မှုလို့စစ်ကိုညွှန်ဆိုခဲ့ပြီးကုလသမဂ္ဂဗရင်ဂျင်စာသားနဲ့အညီနိုင်ငံတကာကအတိမတ်ပြုထားပြီးနေကြာအားလုံးကျုံဝင်မြတ်တာတာရှိခမ်းမဲ့ငိမ့်ချမ်းရဲ့အဖြစ်တောင်းဆိုခဲ့တဲ့စာသားတွေကိုယောပနိုင်ငံတွေကပြစ်ဆင်ခဲ့ကြတာပါဒီပြစ်ဆင်အဆိုပြုချက်ကို63နိုင်ငံကထောက်ခံခဲ့ပြီး7နိုင်ငံကစန့်ကျင်ပဲပေးခဲ့ကြတာကြောင့်အတည်ပြုလိုက်ပါတယ်အမေရိကန်ပါဝင်83နိုင်ငံကမဲမပေးပဲနေခဲ့တာပါတနင်္လာနေ့ညနေမှာကုလသမဂ္ဂလုံခြုံရေးကောင်စီအစည်းအဝေးကျင်းပဖို့ရှိပြီးအမေရိကန်နဲ့အပြိုင်ဥရောပနိုင်ငံတွေကလည်းပြင်ဆင်ထားတဲ့အဆိုပြုချက်ကိုတင်ကြမှာဖြစ်ပါတယ်ပြင်ဆင်ချက်ကိုဗီဒီယိုအားနာသုံးပယ်ချမယ်လို့အမေရိကန်နိုင်ငံရေးဝန်ကြီးဌာနအကြီးအကဲရရှိသူကတော့ပြောပါတယ်